Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Tan ရဲ့2022ခုနှစ်မေလ25ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မအင်ဂျင်နိုင်မှာအင်္ဂါနေ့နဲ့နဲ့ခင်အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာ American နိုင်ငံသား Editor ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းသတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာဆင်ရမှာပါ။အဲဒီနောက်မှာတော့
We have also to understand that the people are really frustrated and fearing attacks and they just told me that they need to have self-defense and if this leads to a civil war could happen that's the reason
ဒါကတော့မြန်မာနိုင်ငံမှာဆီယနာတိမ်ပြီးအင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေရဲ့အကျိုးဆက်အနေနဲ့တီရင်းစစ်ဖြစ်နိုင်မဲ့အခြေအနေကိုဥတည်နေကြောင်းကုလအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကသတိပေးပြောကြားလိုက်တာပါသူ့ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါကနီမာစစ်ကောင်စီနဲ့ဒေသခံတပ်တွေတိုက်ပွဲပြန်ဖြစ်နေတဲ့အခြေအနေဗဟိုမျိုးသမီးစေယုံက CDM ဝန်ထမ်းတွေချင်းချောက်ခံနေရတာပေါက်ကွဲပစ်ခတ်မှုတွေကြားမြောက်ရီနယ်ဆက်ကုံသွယ်ရေးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရမှာပါအခုတော့အင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကပြောပြမှာပါရှင
်မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပြီးအထူးသဖြင့်ပြည်သူတွေဟာခုနေအိမ်တွေမှာကိုမနေရဲပဲအိုးရင်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်နာဘတ်ဂနာကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
We have still a situation which is very bad on the ground. We have now more than 800 killed people.
မြန်မာနိုင်ငံမှာလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပါတယ်အခုချိန်ထိဆိုတေဆုံးရသူက800ကျော်နေပြီဖြစ်တယ်လို့အဖမ်းခံရသူက9300ကျော်ရှိနေပြီဖမ်းဝရမ်းအထောက်ခံရသူကလည်း1800ကျော်ရှိနေပါတယ်ပြည်သူတွေဟာတခြားဒေသတွေဒါမှမဟုတ်နေဆက်ကျော်ဖြတ်ပြီးထွက်ပြေးနေကြရတာပါချင်းပြည်နယ်မှာဆိုရင်လက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေပါတယ်လို့ပြောသွားတာပါမြန်မာအရေးဒေသရင်းနိုင်ငံတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ထိုင်းနိုင်ငံကိုရောက်နေတဲ့မစ်ဘာဂနာကမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေကိုကုလသမဂ္ဂအတွင်းမှုချုပ်ယုံသတင်းစာရှင်းလင်းပွဲမှာအွန်လိုင်းကနေတဆင့်တင်ပြခဲ့တာဖြစ်ပါတယ်ချင်းပြည်နယ်မင်းတပ်မှစစ်တပ်ကဒေသခံတွေအပေါ်မှာရဟတ်ရင်တွေမော်တာကြီးတွေလက်နက်ကြီးတွေတုံတိုက်ခိုက်ခဲ့တဲ့အတွက်အနာဝန်ကျင်တောတောင်တွေထဲထွက်ပြေးပုန်းအောင်နေရသူထောင်နဲ့ချီရှိနေသလိုတိုက်ပွဲတွေအတွင်းစစ်တပ်ကဒေသခံအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့အုံချတာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆန်ရဆော့ကားမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအတွက်ကုလသမဂ္ဂကစိတ်ပူနေကြောင်းလည်းသတင်းထုတ်ပြန်ထားတာပါလက်နဲ့မပါပဲငင်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကပြင်းပြင်းထန်ထန်ပစ်ခတ်နှိမ်နှင်းမှုတွေကနေ3လကျော်ကြာလာချိန်မှာတေဆုံးတာအဖမ်းဆီးခံရတာတွေတိုးလာနေတာကြောင့်ရှောင်းတင်းကာကွယ်တာပဲလုပ်နေတဲ့ပြည်သူတွေဟာအခုအခါမှာရရအိမ်လုလက်နဲ့တွေဒါမှမဟုတ်တိုင်းသားလက်နဲ့ကိုင်းအဖွဲ့တွေစီမှာစစ်တင်တန်းတွေတက်ပြီးဒဏ်ပြန်တွန်းလှန်တိုက်ခိုက်ရတဲ့အနေအထားကိုရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်အခုတောတောင်တွေထဲပုံအောင်ထွက်ပြေးနေရသူတွေမှာစမ်းနဲ့ရိတ်ခါတောက်သုံးရင်နဲ့ခိုးလုံးစရာအပြင်ကျန်းမာရေးစောင့်ရှောက်မှုတွေပါအရေးတကြီးလိုအပ်နေကြောင်းလည်းပြောပါတယ်လိုအပ်နေသူတွေကိုကုလသမဂ္ဂကအကူအညီပေးဖို့ရလဲအခက်အခဲတွေရှိနေတယ်လို့လာမယ့်လတွေအတွင်းမှာမြန်မာနိုင်ငံမှာစမ်းနဲ့ရိတ်ခါပြတ်လတ်မဲ့အန္တရာယ်ရှိနေတယ်လို့လည်းမစ်ဘာဂနာကခန့်မှန်းပါတယ
် In the coming 3 to 6 months we willprobably have 3.4 million people who could be at risk of food insecurity due to
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကြောင့်လာမယ့်3လကနေ6လအတွင်းလူပေါင်း 3.4 လေးလန်းလောက်အတွက်စားနပ်ရိက္ခာပြက်လက်မဲ့အန္တရာယ်နဲ့ကြုံလာနိုင်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာအနုနီးနဲ့အာနာဖီဆန်နဲ့ CDM လုပ်နေတဲ့ဆရာမှတိမ့်နဲ့ချီးပြီးအာနာပိုင်တွေအလုတ်ထုတ်ပြစ်တာကိုခံနေရတယ်လို့ ကျောင်းသားလူငယ်တွေကိုယ်တိုင်ဦးဆောင်ပြီးဆရာနာဆန့်ကျင်ရေးကိုလှုပ်ဆောင်နေကြတာပါ။ဒါကြောင့်ပညာရေးကဏ္ဍကိုကြည့်ရင်လဲဂျုံလာတရက်နေမှာကျောင်းတွေပြန်ပြီးဖွင့်ရမှာဖြစ်ပေမဲ့ဆရာတွေကစာပြန်သင်ဖို့အတွက်ပြန်သွားမသွားနဲ့ကျောင်းသားမိဘတွေကကလေးတွေကိုကျောင်းကိုပြန်ပို့မပို့မရေမရာဖြစ်နေကြောင်းနဲ့အခြေအနေအားလုံးကိုခြုံပြီးကြည့်မယ်ဆိုရင်တော့အဆအဆအရာရာတိတ်ကိုဆိုးနေတာတွေ့ရကြောင်းမစ္စဘာဂနာကပြောကြားခဲ့ပါတယ် Frontier မြန်မာ Magazine Editor Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူးကိုသွားမယ်လင်းပေါ်မတက်ခင်ကလေးမှာပဲတနင်္လာနေ့မနေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေးစိတ်မှာအဖမ်းခံခဲ့ရတယ်လို့ Magazine တိုက်ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူကိုရန်ကုန်အင်းစင်အချင်းတောင်ကိုပို့လိုက်ကြောင်းသိရတယ်လို့လည်းပြောပါတယ်သူကိုဘာကြောင့်ဖမ်းဆီးမှန်းမသိရတဲ့အပြင်အဖမ်းခံရပြီးကတည်းကသူနဲ့အဆက်အသွယ်လုပ်လို့မရကြောင်းလည်းပြောပါတယ်သူ့ရဲ့အခြေအနေကိုစိုးရိမ်ပူပန်နေကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုတာပါ Frontier မြန်မာ Magazine အနေနဲ့သူ့လိုအပ်တာတွေကိုလုပ်ပေးဖို့နဲ့သူအနေနဲ့မရှိအောင်ဦးစားပေးပြီးလှုပ်ဆောင်နေကြောင်းလည်း Twitter မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတစ်နှစ်ပတ်လုံးအလုပ်လုပ်နေတဲ့အသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Fenster ဟာသူ့မိသားစုနဲ့တွေ့ဖို့ပြန်လာချိန်မှာအဖမ်းခံရတာဖြစ်ကြောင်း Frontier Magazine Editor ချုပ် Thomas King ကပြောပါတယ်အမေရိကန်နိုင်ငံသားဌာနပြောခွင့်ရကလည်းအမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံမှာအဖမ်းခံနေရတယ်ဆိုတာသိရကြောင်းနဲ့နိုင်ငံရခြားရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနကအလေးနဲ့ထားရှိတယ်လို့သူ့ရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လတုန်းကအဖမ်းခံခဲ့ရတဲ့ဂျပန်သတင်းတောက်ယူကီကီတာဆူမီဟာလည်းပြီးခဲ့တဲ့သတင်းပတ်ထဲသူ့ကိုပြန်ပြီးလွှတ်မပေးခင်အထိအင်းစင်အချင်းတောင်ထဲမှာပဲထားထားတာဖြစ်ပါတယ်မတ်လတုန်းကလည်းဆန္ဒပြပွဲသတင်းယူနေချိန်မှာအဖမ်းခံခဲ့ရတဲ့ပိုလန်သတင်းတောက်ရောဘတ်ဘိုစီယာကဟာလည်းသတင်းနှစ်ပတ်လောက်အထိမ့်သိမ်းခံခဲ့ရတာပါမြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကင်ခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးအဖမ်းခံရတဲ့သတင်းသမားအနည်းဆုံး84ယောက်ရှိနေတယ်လို့အခုဒီဆက်ပြီးအဖမ်းခံနေရတာက48ယောက်တည်းမနည်းရှိနေတယ်လို့မေလ14ရက်နေ့မှာကုလသမဂ္ဂကပြောကြားခဲ့တာပါ RSF နေစည်းမခြားသတင်းသမားများအဖွဲ့ရဲ့နိုင်ငံပေါင်း180အတွက်2021သတင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်140မှာရှိနေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတာ၄လနီးပါးရှိလာနေပေမဲ့ဆီယနာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနေ့စဉ်လိုလိုဆက်ရှိနေပြီးတနင်္လာနေ့မှာတော့ရန်ကုန်အပြင်တခြားနယ်မြေတွေမှာလူပေါင်းများချီပါဝင်တဲ့သပိတ်စစ်ကြောင်းတွေပြန်ပြီးထွက်လာတာတွေ့ရပါတယ်။လောင်းလုံးမြို့နယ်တွေကမောင်းမကန်၊ညင်မော၊ကျက်ရက်တွင်အပါအဝင်ကျေးရွာတွေမှာတနင်္လာနေ့ကဆီယနာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။ကျောင်းသားမိဘတွေအပါအဝင်ဒေသခံတချို့ကကျောင်းလာတဲ့ဆရာဆရာမတွေကိုစီဒီအမ်မှာပါဝင်ဖို့တောင်းဆိုခဲ့ကြပါတယ်။တနင်္လာနေ့ဟာကျောင်းတွေပြန်ဖွင့်ဖို့အတွက်ကျောင်းသားတွေစပြီးလက်ခံတဲ့နေ့ဖြစ်တာကြောင့်ကျောင်းပြန်မအပ်ဖို့မကွေးတိုင်းခံကောအပါအဝင်နေမျိုးတွေမှာကျောင်းသားတွေဆရာဆရာမတွေခြိတက်ဆန္ဒပြခဲ့ကြပါတယ်။နေ့စဉ်မပြတ်ပြည့်ပြည့်ပျောက်ကြားသပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပောက်ကွဲမှုတချို့နေစဉ်လိုလိုရှိနေပြီးစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးမှုတွေလည်းဆက်ပြီးရှိနေပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းပြီးပြီးချင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်၊တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုမေလ24အင်္ဂါနေ့ကနေပြည်တော်စပူတိရိမြို့နယ်တဲကနေပြည်တော်ကောင်စီဝင်းနဲ့မှာအထူးတရားရုံးနဲ့ရုံးထုတ်ပါတယ်။ NLD ပါတီဟာပြည်သူတွေအတွက်တည်ထောင်ထားတဲ့ပါတီဖြစ်တဲ့အတွက်ပြည်သူတွေရှိနေတဲ့၍ NLD ပါတီလည်းရှိနေမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကရှေ့နေတွေကနေတဆင့်သတင်းစကားပါခဲ့ပါတယ်ဒေါန်ဆန်းစုကြည်အတွက်နောက်ထပ်ရုံးချင်းကိုလာမယ့်ဇွန်လ9ရက်နေ့မှာချိန်ဆထားပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညာလိုက်ဒိုမီတာ40 kHz 9633ညာလိုက်ဒိုမီတာ51 kHz 5805နဲ့လိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့နှစ်ပတ်လည်ညီလာခံကိုတနင်္လာနေ့ကဖွင့်လှစ်ခဲ့တဲ့ WHO အကြီးအကဲက ကမ္ဘာတစ်လောက COVID-19 ကပ်ဘေးကြီးအတွင်းအသက်ဆုံးရှုံးခဲ့ရတဲ့ကျန်းမာရေးလုပ်သား13,500ကိုအောက်မေ့ဂုဏ်ပြုခဲ့ပါတယ
် Please join me in clapping, shouting and stamping your feet
ကမ္ဘာတစ်လောကကျန်းမာရေးဆောင်ရှောက်ပြုစုပေးတဲ့လုပ်သားတွေဟာ18လနီးပါးကြာအသက်အန္တရာယ်ကြာကြံ့ကြံ့ခံရပ်တည်ဆောင်ရွက်ခဲ့ကြတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကWHO ညီလာခံမှာပြောပါတယ်ကျန်းမာရေးလုပ်သားတွေဟာအသက်ပေါင်းများစွာကယ်တင်ခဲ့ကြသလိုအစွမ်းကုန်ကြိုးစားပေမဲ့လက်လွတ်လိုက်ရတဲ့ပုံကိုယ်တွေအတွက်လည်းရုန်းကန်ခဲ့ကြတယ်လို့သူကဆက်ပြောပါတယ
် But globally we remain in fragile situation
လက်တလောသတင်းဖတ်တဲ့အတွင်းမှာကူးစက်မှုအသစ်နဲ့တေဆုံးမှုလုံးကျဆင်းလာတဲ့အပေါ်ကျေနပ်အားရဖြစ်ပေမဲ့လည်းကမ္ဘာဟာတိတ်ပြီးအန္တရာယ်ကြီးတဲ့အခြေအနေမှာရှိနေစေဆိုတာကိုလည်းသတိပေးခဲ့ပါတယ်။ကပ်ဘေးရောဂါကြီးဟာမပြီးဆုံးနိုင်သေးကြောင်းနိုင်ငံတိုင်းမှာကူးစက်မှုနှုန်းကိုမထိန်းချုပ်နိုင်ဘဲနဲ့ကပ်ဘေးကြီးပြီးဆုံးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ COVID-19 ကာကွယ်ဆေးဖြန့်ဝေမှုမှာမတရားသဖြင့်မညီမျှမှုဟာကပ်ဘေးရောဂါကြီးသက်ဆိုးရှည်စေမယ်လို့WHO အကြီးအကဲကတုံ့နှုံပြောဆိုပြီးကမ္ဘာအချမ်းသာဆုံးနိုင်ငံတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။ကာကွယ်ဆေးအလုပ်ရဲ့85ရာခိုင်နှုန်းကျော်ကိုနိုင်ငံ10ခုလောက်မှာထိုးနှံခဲ့ကြတယ်လို့သူကထောက်ပြပါတယ်။ WHO အဖွဲ့ဝင်နိုင်ငံတွေအလုံးလာမယ့်စက်တင်ဘာလအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့10ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပေးနိုင်ရင်းနဲ့လာမယ့်ဒီဇင်ဘာအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းကာကွယ်ဆေးထိုးနှံရေးဆောင်ရွက်ကြဖို့လေ WHO အကြီးအကဲကတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်း COVID-19 နဲ့သေဆုံးသူ4000ကျော်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့တာကြောင့်တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံဟာကမ္ဘာမှာ COVID-19 နဲ့ဆက်ဆက်သေဆုံးရသူ3သိန်းကျော်ကိုရောက်ရှိခဲ့တဲ့တတိယမြောက်နိုင်ငံဖြစ်သွားပါတယ်။အမေရိကန်ပြည်ထောင်စုကသေဆုံးသူ5သိန်း9000နီးပါးနဲ့အများဆုံးဖြစ်ပြီးဘရာဇီးလ်နိုင်ငံကတော့တည်ဆုံးသူ၄သိန်းခွဲနီးပါးနဲ့ဒုတိယအများဆုံးဖြစ်ကြောင်း Johns Hopkins ကိုရိုနာဗိုင်းရပ်စ်အချက်အလက်ဆိုင်ရာဌာနကဖော်ပြထားပါတယ်ရှင်။ Israel နဲ့ Hamas ကြားပြီးခဲ့တဲ့တောက်ကြန်ဒီအစိုးပိုင်းကအပြစ်ရခဲ့ကြပြီးတဲ့နောက်တနင်္လာနေ့မှာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken အရှေ့အလယ်ပိုင်းဒေသကိုသွားရောက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Blinken အနေနဲ့အရှေ့အလယ်ပိုင်းကိုသွားတဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဂါဇာသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖို့ရေးအမေရိကန်ရဲ့ကြိုးပမ်းချက်လုပ်ငန်းစဉ်တစ်ခုအနေနဲ့အစ္စရေးလ်ပါလက်စတိုင်းနဲ့တခြားဒေသရင်းကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဝန်ကြီးဘလင်ကင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဂျေရုဆလင်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တခြားတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဆွေးနွေးမှာပါ။ပါလက်စတိုင်းအာဏာပိုင်သမ္မတမမ်မုတ်အဘတ်စ်ဝန်ကြီးချုပ်မိုဟာမက်စတာယန်နဲ့တခြားအကြီးတန်းအရာရှိတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ရာမာလာမာတွေ့ဆုံဆွေးနွေးမယ့်အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတင်းနယ်လာနေမှာပြောပါလေ။ဂါဇာပြန်လည်တိဆောက်ရေးနောက်ဂါဇာအတွက်နိုင်ငံတကာထောက်ပံ့မှုတွေကိုစုစည်းနိုင်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမြန်မြန်ဆန်ဆန်ပေးနိုင်ရေးအတွက်ကုလသမဂ္ဂပါလက်စတိုင်းအာဏာပိုင်အဖွဲ့တို့နဲ့အမေရိကန်ကအတူဆောင်ရွက်မယ်လို့လည်းကတိပြုထားတာပါ။ပြန်လည်တိဆောက်ရေးကိုစတင်ပြီးလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေဖြည့်ရှင်ရေးပါလက်စတိုင်းတွေအစ္စရေးတွေနောက်ဒေတာရင်းကမိဖက်တွေအလုံးနဲ့ထိထိရောက်ရောက်ဆွေးနွေးရေးကိုလက်တလောအလေးထားဆောင်ရွက်နေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတင်းနှင်းခွေနေမှာ CNN ရုပ်သံကိုပြောဆိုထားပါတယ်။ဝန်ကြီးဘလင်ကင်ရဲ့အရှေ့လပိုင်းခီးစဉ်အတွင်းအီဂျစ်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်ဦးဆောင်တဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားဂါဇာသဘောတူညီချက်ကိုအီဂျစ်ကကြားဝင်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ်ရှင်။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာတနင်္လာနေ့ကမြောက်ရထားနှစ်ဆင်းဥမင်လှိုင်ကောင်းတွင်တိုက်မိတာမှာခီးတဲ့200ကျော်ဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒေသစံတော်ချိန်ည9:00လောက်မှာခီးတဲ့တွေတင်လာတဲ့ရထားနဲ့ခီးတဲ့မပါတဲ့ရထားတို့မျက်နှာချင်းဆိုင်တိုက်မိတာပါ။လူမှုကွန်ရက်မီဒီယာမှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာတော့ယထာရဲတစ်ခုထဲမှာမှန်ကွဲတွေကြားခီးသည်တွေထံရရထားတာကိုတွေ့မြင်ရပါတယ်။ပြင်းပြင်းထန်ထန်ဒဏ်ရာရထားသူ49ဦးရှိပြီး166ဦးကတော့ဒဏ်ရာမပြင်းထန်ကြောင်းရဲရရှိမိုဟာမက်ဇိုင်နယ်အဗ်ဒူလာကပြောပါတယ်။ တမင်လုံးချံမှုနဲ့ပတ်သက်တာမျိုးမတွေ့ရကြောင်းဆက်သွယ်ရေးပိုင်းအမှားအယွင်းကြောင့်မတော်တဆမှုဖြစ်ရတာဖြစ်နိုင်တယ်လို့လဲရဲရာရှိအက်ဘ်ဒူလာကပြောပါတယ်။အိန္ဒိယအရှေ့ပိုင်းကိုဥတီတိုက်ခတ်လာတဲ့ဆိုက်ကလုန်းမုန်တိုင်းလမ်းကြောင်းပေါ်မှာရှိတဲ့လူဦးရေ၅သိန်းနီးပါးကိုဘေးလွတ်ရာရွှေ့ပြောင်းဖို့တနင်္လာနေ့မှာအစိုးရကညွှန်ကြားထားပါတယ်။အိန္ဒိယအနောက်ပိုင်းမှာလူသေဆုံးဒဏ်ရာရစေခဲ့တဲ့ပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းတောက်တဲ့ဝင်ရောက်တိုက်ခတ်ပြီးသတင်းတစ်ပတ်အတွင်းနောက်ထပ်မုန်တိုင်းနဲ့ထပ်ပြီးကြုံရတာဖြစ်ပါတယ်။ရာဆိုက်ကလုန်းမုန်တိုင်းအတွဲကြိုတင်ပြင်ဆင်နေပြီးဘေးလွတ်ရာရွှေ့ပြောင်းပေးနေကြောင်းဒေသခံတွေအနေနဲ့အပြစ်မထွက်ဘဲအိမ်ထဲမှာနေဖို့အိမ်ကမခိုင်ခံဘူးဆိုရင်ဆိုက်ကလုန်းမုန်တိုင်းရှောင်စင်တာကိုသွားဖို့အသိပေးနေတဲ့အကြောင်းအိန္ဒိယသဘာဝဘေးဒဏ်စီမံခန့်ခွဲမှုဌာနဒါဝန်ရှိသူဆမ်ဒီကူမာဂျဟာကပြောခဲ့တာပါ။ဘင်္ဂလားပင်လယ်အော်ကနေစတင်လာတဲ့ရာဆိုက်ကလုန်းမုန်တိုင်းကလာမယ့်ဗုဒ္ဓဟူးနေ့မှာအိန္ဒိယရဲ့အနောက်ဘင်ဂောနဲ့အော်ဒစ္ဆာပြည်နယ်တွေကိုဝင်ရောက်မယ်လို့မိုးလေဝသဌာနကပြောဆိုထားပါတယ်။ကုန်းတွင်းပိုင်းကိုမဝင်ခင်မှာရာဆိုက်ကလုန်းကအင်အားအလွန်ပြင်းဆိုက်ကလုန်းမုန်တိုင်းအဖြစ်တနာယီ၄တိုင်နှုန်း၁၁၅မိုင်ထိရောက်ရှိနိုင်ကြောင်းလဲအိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။
ဒေါက်ကမြတ်တက်နဲ့မတ်တန်ကြီးထိုက်တို့ကတရင်စီစဉ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့တရင်ပေးပို့ချက်တွေနဲ့တရင်လှော်တွေကိုထုတ်လင်းပါပါ။ဆစုံကကြားခဲ့ရတဲ့ဒီကုလအထူးကိုယ်စားလှယ်ရဲ့မြမအရေးတရင်စာရှင်လင်းပွဲအကြောင်းကိုတင်ဆက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆေးရနာတိမ်ကြီးအင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေရဲ့အကျိုးဆက်အနေနဲ့ပြည်ရင်းစစ်ဖြစ်နိုင်တဲ့အခြေအနေကိုဥတည်နေကြောင်းကုလအထူးကိုယ်စားလှယ်ခရစ်စရင်းရှရနာဘာဂနာကတနင်္လာနေ့ကသတိပေးပြောကြားလိုက်ပါတယ်။သူဟာအခုထိုင်းနိုင်ငံဘန်ကောက်မှာရောက်ရှိနေပြီးတော့အဲ့ဒီကနေဗီဒီယိုကွန်ဖရင့်နဲ့သတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်ခဲ့ပါတယ်။သူ့ရဲ့နှစ်လနီးပါးဒေတာအတွင်းရောက်ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့လည်းသတင်းတောက်တွေကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေမှာဆိုရင်ဆန္ဒပြသူတွေဟာအရင်ကလမ်းပေါ်ထွက်ဆန္ဒထုတ်ဖော်နေရကနေအင်အားသုံးဖြိုခွဲမှုတွေကြောင့်အခုဆိုရင်ကိုကိုကိုခုခံကာကွယ်တဲ့အနေနဲ့စစ်တပ်ကိုလက်နက်တွေနဲ့ပြန်ပြီးတုံ့ပြန်တဲ့အဆင့်ကိုရောက်ရှိနေပြီးဒါဟာပြည်ရင်းစစ်ကိုဖြစ်နိုင်တဲ့အခြေအနေကိုဥတည်နေကြောင်းသတင်းတောက်တွေကိုခရစ်စရင်းရှရနာဘာဂနာကပြောကြားခဲ့ပါတယ်။
We have also to understand that the people are really frustrated and fearing.
ကျမတို့မဖြစ်မနေနားလေရမှာကမြန်မာပြည်သူတွေဟာတကယ်ကိုစိတ်ပင်ပန်းနေကြပြီးတိုက်ခိုက်ခံရမှာကိုလည်းကြောက်နေကြတာပါ။သူတို့အနေနဲ့ကိုကိုကိုခုခံကာကွယ်ဖို့လိုအပ်နေတယ်ဆိုတာကျမကိုပြောပြကြပါရစေ။တကယ်လို့အဲ့ဒီလိုသာဖြစ်မယ်ဆိုရင်ပြည်ရင်းစစ်ဖြစ်နိုင်ဖို့ဥတည်နေတယ်ဆိုတာပြောရမှာပါ။ဒါဟာပြည်ရင်းစစ်ဖြစ်ဖို့လေအကြောင်းရင်းပါ။ကျမအနေနဲ့တော့တွစ်ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲထောက်ခံခြင်းပါတယ်လို့ပြောသွားပါရယ်ဒီလိုတွစ်ဆုံဆွေးနွေးရေးလမ်းကြောင်းကိုသွားဖို့ဆိုတာလွဲကူမှာမဟုတ်ပေမဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြေရှင်းဖို့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုဟာမရှိမဖြစ်လိုအပ်တယ်လို့ဘာကနာကပြောပါရယ်ဒါအပြင်ထိုင်းနဲ့တခြားမြန်မာနယ်စပ်တွေမှာရှိနေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေစီမှာမြို့အသီးသီးမှာဆန္ဒပြခဲ့ကြတဲ့လူငယ်တွေဟာစစ်တင်တန်းတွေတက်ရောက်နေတာတွေ့ရတယ်လို့လည်းသူကပြောပါရယ်ပြည်သူကာကွယ်ရေးတပ် PDF တွေကိုဒေသခံပြည်သူတွေကိုယ့်ဘာသာကိုဖွဲ့စည်းလာကြတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းလက်နက်ကင်တပ်အနေနဲ့ဖွဲ့စည်းထားတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံအနှံ့ပောက်ကွဲမှုတွေနေ့စဉ်ကြားနေရတယ်လို့ပြည်သူတွေဟာအိမ်တွင်းလုံးလက်နက်တွေနဲ့လုံခြုံရေးတပ်တွေကိုပြန်ပြီးခုခံတိုက်ခိုက်နေတယ်လို့လည်းဘာကနာကဆိုပါတယ်။ဒီကနေ့လာကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့မြမအရေးအာဆီယံအထူးစီဝေးပွဲကိုတက်ရောက်လာတဲ့မြမအာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တနအီကြာတွေ့ဆုံခဲ့ပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အများသိအောင်ပြောမပြဘူးမြမစစ်ကောင်းဆောင်ကမေတ္တာရက်ခံထားတဲ့အတွက်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာသူ့အနေနဲ့ပြောပြလို့မရဘူးလို့ဘာကနာကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံကိုသူကိုယ်တိုင်တွားရောက်ရေးကိစ္စမှာတော့အချိန်မတန်သေးဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့ဆိုပါတယ်။အာဆီယံအထူးစည်းဝေးကချမှတ်ထားတဲ့မြန်မာအရေးမူငါးချက်ဟာအားလုံးသဘောတူညီချက်ဆိုပေမဲ့တကယ်တမ်းမှာမြန်မာစစ်ကောင်ဆောင်ကသဘောတူအကောင့်ထဲပုံမဲ့ပုံမရှိဘူးလို့ခရစ်စရင်းရှရနာဘာဂနာကပြောပါတယ
်။ He doesn't see those 5 points come.
အာဆီယံကချမှတ်ထားတဲ့မူငါးချက်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာအကောင့်ထဲပုံနိုင်မယ်လို့သူ့အနေနဲ့မမြင်မိဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်။ဒါကြောင့်ဒီအပေါ်ဘလို့တုံ့ပြန်မလဲဆိုတာအာဆီယံအပေါ်မှာပဲမူတည်နေပါတယ်လို့ပြောသွားတာပါ။
ကုလသမဂ္ဂအထွေထွေညီလာခံမှာလဲမြမအရေးဆုံးဖြတ်ချက်အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆွေးနွေးပွဲကိုမကြခင်ပြုလုပ်နိုင်မယ်လို့မျှော်လင့်ကြောင်းနဲ့လက်ရှိအနောက်နိုင်ငံတွေရဲ့စစ်ဗိုလ်ချုပ်တွေပေါ်ပြစ်မှတ်ထားပိတ်ဆို့မှုတွေဟာထိရောက်မှုတွေရှိနိုင်တယ်လို့မြင်ကြောင်းဘာဂနာကသတင်းတောက်တွေရဲ့အမေကိုတုံ့ပြန်ပြောကြားခဲ့ပါတယ
် Those sanctions which I observe now
ကျွန်မလေ့လာခဲ့ရသလောက်ဆိုရင်မတူကွဲပြားတဲ့နိုင်ငံတွေကမြမအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုတွေဟာအကျိုးသက်ရောက်မှုတွေရှိနိုင်ပါတယ်တက်မတော်အနေနဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့ပြည်သူတွေလက်ထဲအာဏာပြန်ပေးဖို့စဉ်းစားလာလိမ့်မယ်လို့မျှော်လင့်မိကြောင်းသူကပြောပါတယ်။ရခိုင်ပြည်နယ်ကအကြက်တဲကိစ္စမှာတော့ရွေးကောက်ပွဲပြီးအာဏာသိမ်းပြီးတဲ့နောက်ရခိုင်လက်နက်ကိုင်တပ် AA နဲ့စစ်တပ်ကြားအရင်လိုတိုက်ပွဲတွေမရှိတော့တာဟာထူးဆန်းကြောင်းသူကပြောပါတယ်။သူ့အနေနဲ့ရိုဟင်ဂျာအဖွဲ့အစည်းတွေရခိုင်အဖွဲ့အစည်းတွေနဲ့အမြဲပဲအဆက်အသွယ်ရှိပြီးအခြေအနေတွေကိုလည်းမပြတ်စောင့်ကြည့်နေတယ်လို့အခုလိုပြောသွားပါတယ်။
Saudi Arakan Army and the Tamado are not fighting.
ရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်ကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်တာမျိုးမရှိတော့ပါဘူး။ဗုဒ္ဓဘာသာနောက်ခံရှိတဲ့ AA အဖွဲ့ကိုရခိုင်ပြည်နယ်မှာအလွန်မဲကြိုးစားထောက်ခံကြပါရတယ်။ AA အဖွဲ့နဲ့လည်းကျမအဆက်အသွယ်ရှိတယ်လို့သူတို့ကလည်းရိုဟင်ဂျာတွေကိုလက်ခံကြိုးစားပါရတယ်။ဒါပေမဲ့လည်းဒီအခြေအနေလောက်နဲ့မလုံလောက်ပါဘူး။ရိုဟင်ဂျာတွေကကျမကိုပြောပြကြတာကသူတို့ကိုနှင်းပန်းနှိပ်စက်ထားတဲ့တပ်မတော်ဟာအခုဆိုရင်အာဏာအပြည့်အဝချုပ်ကင်ထားတဲ့အတွက်ဘာကြောင့်သူတို့ပြန်သွားရမလဲသူတို့အနေနဲ့ပိုးပြီးအနှိပ်စက်ခံရမှာကိုကြောက်နေကြတယ်လို့ပြောပြကြကြောင်းသူကပြောပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့တရုတ်သတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံကြောင်းပြောကြားထားပါတယ်ခရစ်စရင်းရှရီနာဘာဂနာကသူ့အနေနဲ့မြန်မာနိုင်ငံတွင်းသွားရောက်ပြီးတက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရေးအတွက်နောက်ဆုံးမှမဟုတ်ပဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်စကိုင်းတိုင်းကဏီမျိုးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေအပြန်အလှန်ပစ်ခတ်မှုတွေအခုရက်ပိုင်းမှာပြန်ပြီးဖြစ်ပွားနေပါတယ်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ရန်ကုန်ကလာတဲ့ဒီအကြောင်းသတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာပါ
စကိုင်းတိုင်းကကဏီမျိုးနဲ့ကင်းလန်းမှတ်တိုင်20မှာမေလ22ရက်နဲ့23ရက်တွေမှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပစ်ခတ်မှုတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတက်ဆွဲပြီးတော့လုံခြုံရေးနေရာယူထားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်မေလ24ရက်တနင်္လာနေ့မှာတော့ကဏီမျိုးပိုင်ချင်းနှင်းမြစ်ရှေ့ဘက်ခြမ်းဇီးပြူကုန်းရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ပစ်ခတ်တာတွေဆက်ဖြစ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါတယ
်ဒီနေ့တိုင်ပွဲအခြေအနေကတော့လက်တလောတော့ on ဖြစ်တယ်ကျွန်တော်တို့ဟိုတူတင်ကိုတင်ပဲရှိဘူးဟိုတင်းမာနေတဲ့အခြေအနေပဲရှိနေတယ်အခုလက်တလောမှာတော့ကျွန်တော်တို့ကနေချင်းနှင်းမြစ်အရှိတ်ခြမ်းကတော့ဟိုဟာတိတ်တိုက်တွေးမှုတွေရှိနေတယ်ပစ်ခတ်မှုတွေရှိနေတယ်အဲကောင်ကကျတော့ကျွန်တော်တို့ကနေအရှိတ်ကနေဒီလူပုံဆိုတဲ့ရွာမှာ ီးယူပုံဆိုတဲ့ရွာကြီးမှာ
စစ်တပ်ဘက်က50လောက်တည်ဆုံပြီးတော့မကောက်ရသေးတဲ့အလောင်း30ကျော်ကျန်တယ်လို့လည်းသူကပြောပေမဲ့ဒါကိုတော့အတိမပြုနိုင်ပါဘူး။တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကတပ်အင်အားထပ်ဖြည့်နေသလိုချင်းနစ်မြစ်တွေမှာလည်းရေချောင်းကနေကင်းလှည့်နေပါတယ်။ကနီမျိုးတဝိုက်မှာဧပြီလတွေကစပြီးစစ်တပ်နဲ့ဒေသခံပြည်သူစစ်အဖွဲ့တွေတိုက်ပွဲဖြစ်နေတာပါ။မေလ6ရက်နေ့ကတော့ကနီအနီးကကင်းရွာအနီးမြစ်တွေမှာစစ်တပ်အဆောင်နဲ့ရန်တင်ဆောင်လာတဲ့သင်္ဘောကိုဒေသခံကာကွယ်ရေးအဖွဲ့တွေကကြားပြတ်တိုက်ခိုက်မှုနောက်ဆုံးဖြစ်ခဲ့တာပါ။အခုတခါကနီဘက်မှာတိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ကင်းရွာအနီးမှာလည်းစစ်တပ်ဘက်ကတပ်တွေထားပါတယ်အခုလိုအခြေအနေကြောင့်အနီးနားကကြေးရွာတွေဟာတိုက်ပွဲတွေပြင်းထန်လာမှာဆိုတဲ့အတွက်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်ထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကင်းရွာရဲ့ဘေးကျင်းကရင်းရွာသားတူကအခုလိုပြောပါတယ
်ကျွန်တော်တို့ကကနီမှာပြန်ပြေးရတယ်ဗျကင်းမှာစစ်တပ်ရောက်လာလို့ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့စောပိုင်းကတပတ်တုန်းကတော့အဲဒီတော့တခါပြေးကြရတာအားပြီးတော့ပြန်သွားကိုပြန်ပြန်ရောက်တော့ခုမှတခါပြန်ပြေးကြရတယ်ကနီမှာအဲကျွန်တော်တို့ရွာကတော့အင်ဂျီ၃ဟာကျော်လောက်ရှိတာဒါတရွာလုံးပြီးပါပါဗျာနည်းနည်းပါပါအိမ်ဆောင်လေးတကြီးဟိုဘော်လေးချင်းနည်းနည်းပါပါလောက်ကျန်တော့တရွာလုံးကတော့တော်တယ်အကုန်ထွက်ပြေးနေကြတာ
မေလ22ရက်နဲ့23ရက်မှာကနီကင်းလမ်းမှာဖြစ်တဲ့တိုက်ပွဲကြောင့်စစ်တပ်ကကင်းရွာမှာတက်ဆွဲလာပြီးတိုက်ပွဲတွေဖြစ်လာနိုင်တာမို့ဒေသခံတွေဟာနီးစပ်ရာတောတောင်တွေတွေထွက်ပြေးနေကြတာပါပြီးခဲ့တဲ့မေလ6ရက်ကလည်းစစ်ကောင်စီကရန်တင်ဆောင်လာတဲ့ဆက်လီကိုဒေသခံတွေကတိုက်ခတ်ခဲ့ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်လည်းထွက်ပြေးခဲ့ရပါတယ်မကြာမီမိုးရင်းကာလကိုရောက်ရှိလာတော့မှဖြစ်တဲ့အတွက်စစ်ပေးဆောင်ဒေသခံတွေအနေနဲ့နေရေးထိုင်ရေးပို့ပြီးဒုက္ခပြမှာကိုစိုးရိမ်နေကြပါတယ်
။ကိုအောင်မြတ်သူပါရှင်တစ်ဆက်သေးပဲကဏီစစ်ပေးဆောင်တွေအတွက်ဆေးဝါးရိတ်ခါတွေပို့ရတာခက်ခဲနေတဲ့အခြေအနေကိုလည်းပြောပြမှာပါ။ကဏီမျိုးတဝိုက်နဲ့မင်းတပ်မျိုးတွေကနေထွက်ပြေးနေရတဲ့စစ်ပေးဒုက္ခတွေဟာမကြာခင်မိုးရင်းကျရောက်လာတော့မှမို့အရေးပေါ်စားနေရိတ်ခါဆေးဝါးတွေလိုအပ်နေပြီးဒုက္ခတွေအတွက်အကူအညီတွေပေးဖို့ရမှာပုံမှန်လမ်းကြောင်းအတိုင်းမပို့နိုင်တော့ဘဲအခက်အခဲတွေတွေ့ကြုံလာရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့ချို့က VOE ကိုပြောပါတယ်စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်စကိုင်းတိုင်းကဏီမျိုးတဝိုက်မှာဒီရက်ပိုင်းတဲ့စစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်တွေကပြန်လည်ခုခံပစ်ခတ်တာတွေရှိပြီးစစ်တပ်ကလည်းနေမြေငင်ဝတ်ပြည်ပြားရေးလှုပ်လာတာကြောင့်ထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပါအဲ့ဒီဒေသဟာတောင်ယာလုတ်ကန်သူအများစုနေထိုင်ပြီးအသက်ဘေးလွတ်အောင်ထွက်ပြေးရခြင်းမှာလေယာသုံးနွားတွေကိုဒီအတိုင်းထားပစ်ခဲ့ရတဲ့အခြေအနေမှာရှိတယ်လို့ကဏီဒေသခံနွားပိုင်ရှင်ကိုတန်းဆိုးကရှင်းပြပါတယ
်စေအုပ်စုကဒီဘက်နေရီမှာဝင်လာပြီဆိုလို့ရှိရင်ဒီအတိုင်းပဲပေါ့ဗျာဟိုရွာတွေမှာဝင်တယ်ဝင်လို့ရှိရင်တွေ့တဲ့မြားလူကိုဖမ်းတယ်ဗျာဟိုစစ်တာစေးတာရှိတယ်ဗျာကျန်းဖက်တယ်ဗျာနှိမ့်ဆက်တယ်ဗျာဆိုကြတဲ့အခါတော့စီဝေးဆောင်တွေကသင်းမင်းရဲ့မြင့်မြောက်ဖက်ချမ်းကိုရှောင်ရရတယ်ပေါ့ဗျာ9000ဝန်းကျင်တော့ရှိမှာဗျာဟိုအရေးကြောင်းပေါ်လို့တာကိုလိုယုံလာကြရတာလေအဲသူတို့အဲ့နေမှာအနည်းဆုံးဗျာတောင်းသူဆိုတော့ဟိုကျင်းသွားတလေးဆန်လေးတော့ရှိရပါတော့လူပဲကိုလိုယုံနေကြတာကျွေးနေတာတွေအဲ့တိုင်းပဲအိမ်ဟောပါမထားကြရတာငွားစာပေါ့နော်ကျွေးမှုဝေဖို့ကိစ္စလေးတွေရှိတယ်အဲလောလောဆယ်တော့ပြန်လို့မရသေးဘူးပေါ့နော်
တင်းဆောင်သူတွေဟာတချို့လဲတောအုပ်တွေထဲမှာဖြစ်သလိုပုန်းခိုနေရသလိုတချို့ကလည်းမိမိတို့အတီကျွမ်းတဲ့နေအိမ်တွေဘုံကြီးကျောင်းတွေမှာခိတ္တခိုးလုံနေရပါတယ်ဒီလိုစီပေးဆောင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာရွက်ပြင်တဲနဲ့ဈေးဝါပစ္စည်းတွေအဓိကလိုအပ်နေတယ်လို့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်နဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူမုံရွာမျိုးက88ငိမ့်ပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်ကပြောပါတယ
်ဟောပါတော့အခြေခံစားတော့ကုန်နေဟိုကျွန်တော်တို့စံစီအဲငါးတက်တာဘူးတွေနောက်ငယ်နပိငယ်6မကြစီထားခံနိုင်မဲ့ဟိုရန်ရန်ခောက်ဆွဲလိုဟာမျိုးတွေပို့ပြရတယ်နောက်ဒီစစ်ဘေးဆောင်တွေထဲမှာအသက်ကြီးရွယ်သူတွေပါတယ်အဲကလေးသူငယ်တွေပါတော့အဲကလေးသူငယ်တွေအတွက်အဝတ်ထည်တွေနောက်သူတို့ဟာရနဲ့ဖြစ်စီမဲ့ကလေးသူငယ်တွေအဖူဖွားတွေစားတော့နိုင်မဲ့စင်တဲ့ဟိုပါတော့စားတော့တွေပေါ့ဒါမျိုးတွေကိုကျွန်တော်ပို့ပြရတာရှိတယ်နောက်စီဝါးတွေပေါ့နော်ဒဏ်ရာရတဲ့သူတွေနောက်နေပူအရာကျင်းတော့ဒီချွေးထွက်များပြီးတော့ဒီမူလာတွေနောက်ဝမ်းပြဝမ်းလျှောဖြစ်တဲ့ဒီလူနာတွေရှိလာတယ်ချားတဲ့ကလေးတွေရှိလာတော့ကျွန်တော်တို့ဒီစီပစ္စည်းတွေပြုစုဖောက်ပြောက်ပေးနေချားပါတယ
်အဲ့တော့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်ကိုဘယ်လိုစတင်ဖြစ်သွားတာလဲခင်ဗျ
ကျွန်တော်တို့ကဟိုတိုက်ပွဲတစ်ခုဖြစ်လိုက်ပြီဆိုလို့ရင်လေနေရပတူတွေကိုတော့ဘယ်လိုချိတ်ဆက်ပြီးတော့မှကုညီကြရင်တော့ဒါရမယ်ဆိုတာမျိုးကိုပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်ထားပြီးသားဖြစ်ပါတယ်။ဒ ီတကယ်တကယ်ဘေးဒုက္ခတွေကြုံလာကြပြီဆိုတော့ကျွန်တော်ပြည်သူတွေကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒီကိုချိတ်ဆက်ပြီးတော့မှပြည်သူမှပြည်သူတို့အစီအစဉ်တစ်ခုကိုကျွန်တော်ဟိုဖန်တီးလိုက်တယ်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံတဝန်းကရောဒီကဘာရရမှာရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံနိုင်ငံသားတွေရနေပြီးတော့မှလမ်းပြီးတော့မှကုလထောက်ပံ့မှုတွေနဲ့စပေးရှောက်ဒေသမှာရှိနေတဲ့ပြည်သူတွေစီကိုတစ်ဖက်တစ်လမ်းနေပေါ်မှာကျွန်တော်တို့ကုလဆောင်ရှောက်လှူဆောင်နေတာဖြစ်ပါတယ
်ဒီလိုအသက်အန္တရာယ်အတွက်တင်းရှောင်ပြေးနေရသူတွေကိုပေါ့လေကူညီကယ်ဆယ်ရေးပစ္စည်းတွေပို့တဲ့နေရာမှာပုံမှန်တိုင်းပို့နိုင်ရလားဒါမှမဟုတ်ဘယ်လိုအခက်အခဲတွေကြော်လွှားနေရလဲခင်ဗ
ျလန်ခီမှာဈေးတန်ဘူးကတ်တည်မြင်တယ်ဆိုရင်တော့နောက်ဒီစံအိတ်တွေကစပြီးတော့မှစစ်ဆေးမှုတွေရှိပါတယ်အဲ့ဒီမှာကျွန်တော်တို့ဒီပို့ဆောင်ရတဲ့အခါမှာသူတို့စစ်ဖက်ကနေပြီးတော့မှတက်ဆဲထားတဲ့နေရာတွေဒီဟာတွေကိုရှောင်ကွင်းပြီးတော့သွားနိုင်တဲ့နီလန်ဂျူဟာမျိုးစုံနဲ့ကျွန်တော်တို့ရှောင်ကွင်းပြီးတော့မှအကောင်းဆုံးပြည်သူလူထုတွေကိုခုချင်းတိပို့ဆောင်ပေးနိုင်ဒီရဲ့နေထားမျိုးမှာကျွန်တော်တို့ရှေ့ဆက်နေပါတယ်ခင်ဗျအ
ဲ့တော့မင်းနိုင်မျိုးကထွက်ပြေးနေရသူတွေကြတော့တောင်ကျောတွေတဲ့ပုံနေရတာဆိုတော့လေပစ္စည်းပို့ရတာရောလွယ်ကူရလားခင်ဗ
ျပထမအဦးဆုံးကတော့အဲမင်းတက်ချီဆိုင်ပြီးတော့မှဒီကုညီကယ်ဆယ်ရေးကိုလှုပ်ဆောင်နေတဲ့ဒီစစ်ပေးနဲ့ပတ်သက်ပြီးတော့မှအကူအညီဆောင်ရွက်ပေးနေတဲ့သူတွေနဲ့စပြီးတော့မှအခြေခံလိုအပ်ချက်တွေသိရှိအောင်လို့ဒါကျွန်တော်တို့ချိတ်ဆက်ပြီးတော့မှဆောင်ရွက်ရတာရှိပါတယ်မင်းတက်ကိုပို့ဆောင်နိုင်မို့အဆင့်ဆင့်ပို့ဆောင်ရတာလို့ရှိပါတယ်အဓိကလိုအပ်ချက်ဖြစ်တဲ့စံစီတွေကိုကျွန်တော်တို့ပြင်ပြီးနိုင်အောင်ပူဇော်ကြရပါတယ်နောက်အဲဒီတောရီတောင်တွေထဲမှာဒီလုံလုံညုံညုံချင်းတွေဘာလို့မကိုက်ဖို့တဲ့ချင်းတောင်တွေဒါဘိုးဓာတွေနောက်အခြေခံစားပောက်ကုန်တွေကိုတော့အပေါ်ကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒါလှုပ်ဆောင်နေပြီဖြစ်ပါတယ
်ချင်းပြည်နယ်မင်းတက်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတက်ဒေသခံ CDF လက်နက်ကင်အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မင်းတပ်မျိုးကန်၃ပုံ၂ပုံလောက်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတချို့လဲတောတောင်တွေထဲမှာပုံအောင်နေရသလိုတချို့ကလည်းနီးစရာကြေးရွာကယာယီခိုလုံရင်းစခန်းနေမှာနားခိုနေရပါတယ်ခင်ဗျာ
ကိုညံဝေးရပါရှင်မကြခင်မှာတော့ကင်းပြည်နယ်မြဝတီမြို့မှာပောက်ကွဲမှုတွေဖြစ်ခဲ့တဲ့အခြေအနေကိုကြားရမှာပါအခုတော့ရန်ကုန်က CDM လှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါရှင်ရန်ကုန်လမ်းမတော်မြို့နယ်ကဗဟိုအမျိုးသမီးစေယုံကအကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေဟာအလုပ်ပြန်ဆင်းဖို့ချိန်ချောက်ခံနေရပါတယ်ရဲနဲ့စစ်သားတွေကဝန်ထမ်းအိမ်ယာတွေကိုလာရောက်ချိန်ချောက်ပြီးစေယုံဝန်ထမ်းတွေကိုအလုပ်ဆင်းခိုင်းခဲ့တာပါအဲ့ဒီနောက်မှာတော့ဝန်ထမ်းအများပြားထွက်ပြေးတင်းရှောင်ရတဲ့အခြေအနေကိုကိုရဲမွန်အောင်ကပြောပြမှာပါရှင်
။အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဗဟိုအမျိုးသမီးစေယုံကဝန်ထမ်းအိမ်ယာကိုရဲနဲ့စစ်သား40လောက်မိလာ23ရက်တနင်္ဂနွေနေ့ညမှာပထမတစ်ကြိမ်လာရောက်ပြီးတော့ဝန်ထမ်းတွေကိုချင်းချောက်ခဲ့ပါတယ်။အဖမ်းခံမလားအလုပ်ပြန်ဆင်းမလားလို့လက်နက်အင်အားအပြည့်နဲ့တပ်ဖွဲ့ဝင်တွေကချင်းချောက်သွားတဲ့အကြောင်းကိုရိုင်းချင်းချောက်ခံရခဲ့သူ CDM စေယုံဝန်ထမ်းတူကပြောပြပါဗျာ။
ဒီဝင်နေမှာပဲရှိတယ်မိသားစုတွေပေါ့နော်အဲ့မှာကျတော့ NG 40လောက်ရှိတယ်အဲ့ NG 40လုံးကိုတရင်တယောက်ထွက်တရင်တယောက်ထွက်ပြီဆိုပြီးတော့အဲ့မှာဒီအဲ့ကျွန်တော်တို့ရဲ့ဒုံမျိုးစေးုံရဲ့စေးုံအုပ်ကြီးရောပါတယ်ရဲ20စစ်သား20လောက်ကတနက်တွေထောက်ပြီးတော့အကုန်လုံးတန်းစီခိုင်းတယ်မနက်ဖြန်ကိုအလုတ်ဆင်းမဆင်းရင်ဒီကားဝတ်တက်ရမယ်ဆိုပြီးတော့ရဲကားတွေအချုပ်ကားတွေကသူတို့ကအစင်ပစ်ထားတာပါတယ်ဘသူမှတော့မဖမ်းဝဘူးမဖမ်းဝဘဲနဲ့တနက်နဲ့ချင်းချောက်တာကိုအကုန်လုံးကြောက်တဲ့အတွက်သူတို့မနေ့ကတန်းစီတဲ့အဲရောက်40လောက်တဲကိုသူတို့ကဘာပြောလဲဆိုတော့ဆင်းတာမဆင်းတာတော့မသိဘူးလောလောဆယ်မှာတော့ဝန်ခံကတိလက်မှတ်ထိုးွားပါဆိုပြီးလက်မှတ်ထိုးွားခိုင်းလိုက်တယ်လက်မှတ်ထိုးွားခိုင်းပြီးတော့အဲတန်းစီနေတဲ့လူတွေအကုန်လုံးဓာတ်ပုံတွေရိုက်တယ်ဒီလူတွေမနေ့ကညနေသူတို့အလုပ်ထဲမှာမြင်းမြင်းပါတယ်ဝန်ခံကတိထိုးပြီးတော့အလုပ်ဝင်ရိုက်ပြီးတော့သူတို့အကုန်လုံးယူသွားပြီးတော့တယောက်ချင်းစီကိုသူတို့ပြန်လှုပ်လိုက်တယ
်တကုံမျိုးနယ်ထဲမှာရှိတဲ့ဗဟိုအမျိုးသမီးစေယုံနောက်ထပ်အိမ်ယာဝင်းစီကိုလည်းည9နာရီလောက်ကပဲစစ်တပ်နဲ့ရဲအင်အား40လောက်ကဝင်ရောက်ပြီးတော့ CDM ခေါင်းဆောင်ပိုင်းဆိုတဲ့လူနာမည်နဲ့အိမ်တွေမှာရှာဖွေစစ်ဆေးခဲ့ပါတယ်။အဲ့ဒီတဲကမှ CDM လုံနေတဲ့ဝန်ထမ်း2ယောက်ရဲ့အမျိုးသား2ဦးကိုအရင်ဆုံးဖမ်းဆီးခေါ်ဆောင်သွားပြီးတော့သူတို့အမျိုးသမီးတွေကိုအလုပ်ပြန်ဆင်းဖို့ချိန်ကြောက်ပြောဆိုပြီးမှပြန်လွှတ်ပေးလိုက်တယ်လို့ပြောပါတယ်။အခုလိုစစ်တပ်ကလာရောက်ချိန်ကြောက်ခဲ့ပြီးနောက် VOA ကိုပြောပြတဲ့ CDM ဝန်ထမ်းအပါအဝင်ဝန်ထမ်း150ကျော်လောက်ဝန်ထမ်းအင်အားတွေကနေစွန့်ခွာတိမ်းရှောင်နေကြရပါတယ်။အခုထက်ဒီတခြားသွားစရာနေရာမရှိပဲလက်ရှိနေရာမှာဝန်ထမ်းတချို့ကျန်ခဲ့တယ်လို့ပြောပြပါတယ
်။ဟိုအရေးကြီးစားအဝတ်စားယူပြီးတော့ထွက်သွားတဲ့ဝန်ထမ်းအင်အားကဒီမနက်ကြီးဆိုရင်150လောက်ရှိပါတယ်။ကြောင်မှုရှိဖို့အတွက်ကိုတကယ်လုံးဝအခန်းမရှိဘဲနဲ့ညွာလဲပြန်နေရမရှိဘူးစီမျိုးလည်းမရှိဘဲနဲ့အခန်းကြောင်းစရာမရှိတဲ့လူတွေကဒီအချိန်မှာသူ့ရဲ့စိတ်ထဲမှာ
ဟိုအလုပ်ပဲပြန်ဆင်းရမလို့လို့ဒီဘက်ကအခမ်းမရသေးတဲ့အတွက်သူတို့မှဇွိဟဖြစ်နေတဲ့လူတွေအများကြီးရှိပါသေးတယ်ခင်ဗျအစီအရာဝန်ထမ်းနေလဲပြန်နေခဲ့ပါသေးတယ်ပြန်ဆင်းနေတဲ့လူတွေကြတော့ကျွန်တော်တို့ကဖုန်းပြန်မဆက်တော့ဘူးမှသူတို့အဲ့ဒ
ါစစ်သက်ကတနင်္ဂနွေနေ့ညကလက်နက်နဲ့ချင်းညောက်ခဲ့ပြီးနောက်မေလ24ရက်တနင်္လာနေ့ရုံဖွင့်ချိန်မှာတော့အောက်ခြေဝန်ထမ်း290တဲကဝန်ထမ်း40လောက်အလုပ်ပြန်ဝင်နေကြတယ်လို့ CDM ဆက်လုပ်နေတဲ့ဝန်ထမ်းတယောက်ကပြောပါတယ
်ငါကအချိန်ဒီဘလောက်ထိဆိုလို့ရှိလို့ရှင်နေ40ဘုမနဲ့ပြန်ဆင်းလာလဲဆိုလို့ရှင်တော့40လောက်ရှိတယ်ဝန်ထမ်းစီကအောက်ခြေဝန်ထမ်းစီက200နဲ့ဟောလောက်ရှိတာမှ80ကျော်လောက်ရှိတာလေ
ဘဟုအမျိုးသမီးစေယုံမှာစုစုပေါင်းဝန်ထမ်းအင်အား600ကျော်ရှိပြီးအဲ့ဒီတဲက900ကျော်လောက်ကအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုကိုပာဝန်ခဲ့ကြတာဖြစ်ပါတယ် CDM လှုပ်ရှားမှုကိုလုပ်ခဲ့ကြတဲ့မြေထားဝန်ထမ်းလျှက်စစ်ဝန်ထမ်းပညာရေးဝန်ထမ်းစတဲ့အစိုးရဝန်ထမ်းတွေကိုလည်းဝန်ထမ်းအင်အားတွေကနေအသင်းနှင်ထုတ်တာအမှုဖွင့်ဖန်ဝရန်ထုတ်တာအသင်းအချက်ဖိအားပေးတာမျိုးတွေစစ်ကောင်စီကလုပ်ခဲ့ပါတယ်ဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးနောက်စစ်အာဏာဆန့်ကျင်ရေးလူမှုအုံကြွမှုတွေဇက်တိုက်ဖြစ်လာခဲ့တာနဲ့အတူအစိုးရဝန်ထမ်းတွေကလည်းရုံးမသက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမော်အောင်ပြောပြသွားတာပါအင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကင်းပြည်နယ်မြောက်ပိုင်းမြို့မှာတနုအနေနဲ့ညကဘုံပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာလည်းဒီမြောက်ပိုင်းမြို့မှာစုစုပေါင်းဘုံပေါက်ကွဲတာဟာ3ကြိမ်ရှိပြီလို့ဒေသခံတွေကလည်းပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့မြောက်ပိုင်းမှာအခုလိုပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်နယ်စပ်ကုန်သွယ်ရေးထိခိုက်မှုရှိမရှိဆိုတာကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
ကရင်ပြည်နယ်မြောက်ဝတီမြို့အမှတ်9ရပ်ကွက်မှာရှိတဲ့လူကုန်ကူးမှုတားဆီးနေနေရုံနာနဲ့မြောက်ဝတီခရိုင်တရားရုံးကြားမှာတကြေးမြောက်ဝတီမြို့လူကယ်ပြန်ဌာနရုံးရှိမှာတကြေးမေလ23ရက်နေ့ည8နာရီလောက်ကပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်မေလ22ရက်နေ့တုန်းကလည်းပြည်ခိုင်ဖြိုးလွှတ်တော်ကိုယ်စားလှယ်ဟောင်းအိမ်ရှိမှာပောက်ကွဲမှု2ကြိမ်ဖြစ်ခဲ့တယ်ဆိုပြီးမြောက်ဝတီမြို့ကန်တဦးကအခုလိုပြောပြပါတယ
်တရားရုံးမှာပောက်တယ်ပြီးတော့ကမလုံးမဲနော်ဗျာဆရာဆရာတရားရုံးမှာနော
်ဟုတ်ကဲ့
မင်္ဂလာရှင်တော်လာပါဦးကဲ့လက်ကြည့်တာပါမာဘုံပေါက်ပြီးတော့ဒီရေလက်ကြည့်တယ်နော်ဦးချစ်လာဟုတ်ကဲ့အဲ့ဒါတော့တက်ခိုင်အမဟောင်းဟုတ်ကဲ့
ဟုတ်ကဲ့
ဒီရဲ့အရှိပါအဲ့ဒါကဒီမတိုင်ရင်တည့်ရပါနော်မနေ့ကဖြစ်တာဟုတ
်ကဲ့
ဒီဖြစ်တာညဖြစ်တယ်အဲ့ဒီမတိုင်ရင်တည့်ရမနေ့ကဖြစ်တာအမှုပေါက်ပါမမီးညလာဟုတ်ကဲ့နော်မမင်းရမမင်းရမမင်းရကစိတ်ကိုလူလွတ်တော်ကိုလည်းတမီးရတယ်တမီးမနဲ့မနဲ့တဲ့ငားလိုက်လောက်ဖြစ်တာ
ထိုင်းနိုင်ငံနဲ့နေဆက်မျိုးဖြစ်တဲ့မြောက်ပိုင်းမြို့မှာပောက်ကွဲမှုတွေဖြစ်နေတာသတင်းတစ်ပတ်ထဲမှာပဲ၃ကြိမ်ဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲညဘက်ကားမောင်းတင်တဲ့အမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်လို့တိတ်ဆုံးခဲ့တယ်ဆိုပြီးမြောက်ပိုင်းမြို့ကန်ကပြောပြပါတယ
်ဖြစ်ကတိတိပါတော့ကြမြောက်ဆိုင်မှာလုံတော့ကမောင်းတော့ဒီမှာကျွန်တော်ရက်ဆန်းရှိရမယ်ပါ6ပြည့်တယ်အဲ့ဒီအပြစ်မှာရက်ဆန်းနဲ့မလီယုံနဲ့အတိတ်မကွာဘူးဆိုလို့မလီယုံကဖတ်ပြတယ်ဖတ်ပြတော့အမှဒီဒီတရားပြည်လို့လာဒီကပိုင်းနဲ့ဒီဘတ်ဝင်းမှာဖြစ်တာလေဒီတက်ကြည့်တရားရဲ့ဇနီးရောတယ်
တနက်တိမှတိတ်ဆုံးသူဟာမြောက်ရီမျိုးအမှတ်205တက်ရင်ကတက်ကြည်ကြီးဇော်ရဲအောင်ရဲ့ဇနီးမတ်စင်မာဖြူဖြစ်တယ်လို့လည်းပြောပါရယ်မေလ20ရက်နေ့ကကားမောင်းတရင်နဲ့အမှတ်4ရက်ကွက်ကလုံယုံရေးယူထားတဲ့လက်နက်ကင်တွေကတားဆီးစစ်ဆေးတာကိုမခံဘဲကားမောင်းပြေးတဲ့အတွက်ပြစ်ခတ်ရင်တိတ်ဆုံးခဲ့ရတာဖြစ်ကြောင်းမြောက်ရီမျိုးနယ်တွင်းကသတင်းတွေမှာဖော်ပြကြပါရယ်မြောက်ရီမျိုးမှာတော့မင်းညကပောက်ကွဲမှုတွေပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြောက်ရီမျိုးမှာရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေဆိုမဲ့သူမရှိပါဘူးအခုလိုမျိုးမြောက်ရီမျိုးကပောက်ကွဲမှုတွေပြစ်ခတ်မှုတွေဖြစ်နေပေမဲ့ကုန်စီစစ်ဆင်မှုနဲ့နယ်စပ်ကုန်သွယ်ရေးကတော့ထိခိုက်မှုမရှိဘူးလို့လည်းမဲဆောက်မြောက်ရီကုန်စီပို့ဆောင်နေတဲ့ကုန်တွေတူကအခုလိုပြောပြပါတယ်
ကုန်စီပဲသွားလာတာအားလုံးကပုံမှန်မှာသွားလာတာဖြစ်နေသွားနာတယ်ဘုရားနမတ်ဖြစ်ပေးတယ်နမတ်နဲ့ဖွင့်တာအောက်ကိတ်ရဖွင့်တယ်ကားတွေကကျွန်တော်နေ့တိုင်းကူးတယ်ပုံနဲ့သွားတယ်မှာကုန်နဲ့သွားတာ
ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မြောက်ရီမျိုးဟာတခြားမျိုးတွေထက်ဘုံပောက်ကွဲမှုတွေဖြစ်လေရှိပေမဲ့အခုကတော့တပတ်ထဲမှာပဲ၃ကြိမ်ပောက်ကွဲခဲ့တာဖြစ်ပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပိအိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတခြားနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်းဝေဖန်အကြံပေးကြပါလို့ဖိတ်ခေါ်ပါရစေရှင်အခုလိုရေဒီယိုကထုတ်လွှင့်တဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါရရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီစီးပွားရေးကဏ္ဍကိုနှာစင်ရမှာပါဆရာနာသိန်းနဲ့ February 1ရက်နေ့ကစလို့ဗတ်အံ့ငွေအလွယ်တကူထုတ်မရတဲ့အခြေအနေဟာအခု၄လအတွင်းကိုရောက်လာချိန်မှာပိုပြီးဆိုးလာနေပါတယ်ဗတ်အံ့ငွေကိုထုတ်ယူအသုံးပြုနိုင်ရေးအတွက်အနည်းဆုံး300ခန်းကနေ၁၀ရာခိုင်နှုန်းအထိအကျိုးအမြတ်တွေပေးနေကြရတာပါဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင
်လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ KF ပြည်နယ်လွိုက်ကော်မှာနေ့စဉ်တုံးဖို့အတွက်ဘဏ်ကငွေထုတ်ဖို့တောင်မလွယ်ပါဘူးငွေစက်ကူရှိမှဈေးဝယ်လို့ရတဲ့အခြေအနေမှာဘဏ်ကငွေထုတ်မရတဲ့ပြဿနာကြောင့်ဘဏ်အငွေကိုအသုံးပြုနိုင်ရေးအတွက်ငွေချက်တရားကို၃ချက်နဲ့အထက်အမျက်ပေးပြီးတော့ထုတ်ယူကြရပါတယ
်။ဘဏ်ကတော့ဘာမှထုတ်လို့မရဘူး။သူတုံကင်လေးပေးတယ်။အဲ့ဒီ ATM ကလည်းတုံကင်ပေးပြီးတော့ထုတ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့သွားထုတ်တဲ့ဟာတော့အခုတည်းရောအဆင်မပြေသေးဘူး။အဲ့တော့၆လပိုင်း၁ရက်နေမှပဲတုံကင်လာယူပါဆိုပြီးကျွန်တော်တို့ကတော့ CB ဘဏ်သုံးတာပေါ့နော
်။ဟုတ်ကဲ့ဟုတ်က
ဲ့။အဲ့တော့ဘဏ်တိုင်းလည်းသဘောဆောင်လည်းဒီတိုင်းပါပဲ။ထုတ်လို့မရကြဘူ
း။ဟုတ်ကဲ့။အဲ့တော့ဒီနေ့စဉ်300ဆွဲရတာရောက်တော့ဘလို့ငွေချေပြက်တာလက်တာမျိုးများရှိပါသလားဘလို့ကြုံနေရပါလဲ
ငွေချေတော့ပြက်ကြတာမထိုက်ရဘူးကအခု percentage တွေနဲ့ပြရတာပေါ့နော်တသိန်းထုတ်လို့ရှိရင်ပွဲစားတွေက9000ယူတာပေါ့10သိန်းဆို9000ပြရပေါ့
ပွဲစားတွေဆိုတာဘယ်ကပွဲစားတွေပါလဲ
အဲ့ဒါတော့တိကျမသိဘူးအဲ့လိုမျိုးပတ်စံရှိတဲ့လူပေါ့နော်သူကတော့အဲ့လို percentage ယူပြီးတော့ထုတ်ပေးကြတာပေါ့အဲ့တော့ပြင်မပြောနေကြတဲ့ဟာတော့အဲ့ဒီဘဏ်နဲ့ချိတ်ဆက်ထားတဲ့လူတွေပေါ့အ
ဲ့တော့ဘယ်လောက်လောက်ပေးရပါလဲ
သူတို့တွေသူလဲဆိုတာတိကျဘူးဒီနေ့ကတော့ 5% လို့ပြောတယ်ဟိုတနေ့ကိုရင်တုန်းကတော့အရေးကြီးတယ်လို့ပေါ့နော်လူချင်းလည်းမတူကြဘူး 8% ချိပေးရတဲ့လူတွေရှိတယ
်အဲ့တော့သူတို့ရောက်တော့ဘဏ်ကနေပြီးတော့ဒီလွှဲပေးရတာပေါ့နော
်သူတို့ရဲ့ bank account တွေပေါ့နော်သူပတ်စံလူချင်းနဲ့လူကဘဏ်အောင်တဲ့လွှဲပေါ့သူတော့ငွေသားထုတ်ပြီးတော့ပေါ့သူတို့ကဘဏ်လိုဖြစ်သွား
နိုင်ငံရေးအပြောင်းလဲမှာဘဏ်တွေအပြည့်အဝမလဲပတ်နိုင်တာကြောင့်ဖွင့်လှစ်လဲပတ်တဲ့ဘဏ်တချို့မှာလူတွေများသွားရတာအပြင်ဖြည့်ဆည်းလိုသူတွေရဲ့ပျောကလည်းမကင်းဘူးဆိုတဲ့သဘောမျိုးဘိုးဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောဆိုထားပါတယ
်အခုရောက်တိုးဝေးဖြစ်နေတဲ့ဖြစ်စဉ်နေစီဘာကြောင့်လဲဆိုတော့ဒီဝန်ထမ်းတွေနိုင်ငံရေးအပြောင်းလဲဖြစ်တဲ့ပုံမှာမူတည်ပြီးတော့ကျုံးမတက်နိုင်တဲ့အခါမှာဗန်ဒီမှာဖြစ်နိုင်တဲ့အင်အားနေသောပါဒီချိန်မှာပဲဗန်ဒီမှာလူတွေတိုးတာပဲတိုးတော့ကြာနှစ်ချောင်းရှိပါတယ်တစ်ချက်ကတော့တကယ်ကိုလူအပ်လို့ထူတာအဲ့တော့ဗန်100ရှိရဆိုရင်ဖြစ်နိုင်တာဗန်20လောက်ပဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီ5000လောက်ရှိတဲ့အင်အားကဗန်မှာသွားပြီးပြုံတာပဲအဲ့ဒီပုံမှာမူတည်ပြီးတော့နောက်ဆက်ဖြည့်စည်းလူတွေကဗန်ဒီမှာလူတွေဝိုင်းထုတ်နေပြီးထူကြပါဆိုတဲ့ message ဖြစ်တာနေပြီးတော့မှဒီပြဿနာပေါ်လာတဲ့အရင်းခံပါပဲဘန်ဒီပေါ်မှာယုံကြည်မှုမရှိတဲ့ဆိုရယ်အာဒီလုံးဝမဟုတ်ဘူးဆိုတော့ဘိုးဘန်ကထုတ်ပြန်ချက်ထုတ်ပြီးဖြစ်တယ်။အခုလတလုံးတော့ကန့်တန့်နဲ့ဖြစ်သွားတဲ့ကိစ္စလေးမှာလူတွေတန်းစီတဲ့အကြောင်းလက်ချက်ရှိပါတယ်။ကျွန်တော်တို့ internet connection မှာအခု internet connection ကကျွန်တော်တို့အခုပြန်ပြီးတော့အလုံး data transfer အလုံးလို့ရသွားပြီ
။တကယ်တမ်းမှာတော့ငွေဆက်ကူမရှိရင်လုပ်ငန်းလဲပတ်လို့မလွယ်တော့တဲ့အနေအထားကိုရောက်နေတာပါလို့လုပ်ငန်းရှင်တွေကရှင်းပြပါတယ်
။တချို့ပစ္စည်းတွေကလည်းငွေသားနဲ့ပဲလက်ခံတော့တယ်။ကုန်တယ်ဒီပေါ့နော်ကုန်တယ်တွေကလည်းပတ်စံကောက်တဲ့ကုန်တယ်တွေကလည်းငွေသားနဲ့ပဲပေးပါဆိုပြီးဖြစ်လာတယ်။ရွှေဆောင်တွေပါတယ်ဆိုလည်းအဲ့လိုပဲငွေသားတုံးမဲ့ပေးရတယ်။ဗန်ပေးမှန်းကိုလည်းမခံကြတော့။လုပ်နေတဲ့လုပ်ငန်းတွေအပေါ်မှာမူတည်ပြီးကြတော့ဒီဗန်ရှင်းမှာသွားပြီးတော့အချိန်အကြာကြီးရက်ဆောင်မှုဆိုတာလည်းမဖြစ်နိုင်ဘူး။နောက်တုတ်ကင်ယူပြီးတော့ဟိုကိုယ့်လက်ရောက်မှာငွေကုန်သွားတာမျိုးဆိုလို့လည်းတနေ့ကုန်လုံးကြီးဖြစ်ပါလေ။အဲ့လိုကြတော့ကျွန်မအနေနဲ့သွားပြီးဗန်မှာစောင့်ပြီးတော့ဒီငွေသွင်းငွေထုတ်ဖို့လုပ်ဖို့အတွက်ကြတော့မရေဘူး။မရေတော့ဒီ wave ကနေပဲ ဟိုတသိန်းကို4000ဆိုလဲ4000ပေါ့အဲ့လိုအဲ့လို5000လောက်ဆိုရင်တော့2000ပြတ်သွားပြီပေါ့အဲ့လိုရှုံးခံပြီးတော့ပဲပို့ကိုအဲ့လိုပြန်ပြီးတော့ထုတ်နေရတာမျိုးကြီးရှိတာပေါ့
ဘန်းငွေထုတ်တာမှလည်းလူတဦးကိုသတင်းတစ်ပတ်အတွင်းအများဆုံးကျပ်သိန်း20သာထုတ်ယူနိုင်မဲ့အကြောင်းနဲ့ကုမ္ပဏီတွေအဖွဲ့အစည်းတွေကတော့သတင်းတစ်ပတ်မှာအများဆုံးကျပ်သိန်း200ထိထုတ်ယူဖို့ဘိုးဘန်းကသတ်မှတ်ထားတာပါဒါပေမဲ့လည်းခုနှစ်ရက်တခါဘန်းမှာသိန်း20ထုတ်ယူခွင့်ရရေးကပဲအတော်ခက်နေတာပါဒီအချိန်နေမှာဘန်းကနေငွေလွှဲလက်ခတ်ပြီးရခိုင်နှုန်းတစ်ခုအကျိုးအမြတ်ရယူကာငွေဆက်ကူလဲလှယ်သူတွေကဘယ်သူတွေဖြစ်နိုင်ပါသလဲ
ဟိုကုမ္ပဏီတွေဆိုတာဘန်မှာကုမ္ပဏီအကောင့်တွေဖွင့်ထားတယ်ကုမ္ပဏီအကောင့်ဖွင့်ထားရင်ဘန်တွေကသိန်း200တပတ်ကိုသိန်း200ထုတ်ပေးတယ်ပေါ့အဲ့လိုကုမ္ပဏီအကောင့်ရှိရလူတွေတချို့ကကြတော့ကုမ္ပဏီအကောင့်ရှိရဒါပေမဲ့လုံးမစားအောင်အဲ့ဒါကိုတချို့လုံးစားရလူတွေကိုပေးတယ်ပေါ့နော်ပြန်ပေးပြီးလုံးစားကြတယ်တချို့ကအဲတချို့ကကြတော့လည်းသူတို့ကိုယ်တိုင်ကုမ္ပဏီအကောင့်နဲ့သူတို့ကိုယ်တိုင်လုံးစားတယ်ထုတ်ပြီးတော့ပြန်ပေးတယ်တချို့ကကြတော့လည်းမဟိုပေါ့စီတီမတ်လိုမျိုးတို့ဟိုဘီယာစက်ယုံနေတို့အဲ့လိုမျိုးစက်ယုံကြီးတွေကြတော့လည်းသူတို့ရဲ့နေစဉ်ရောင်းအငွေတွေရှိရနေ့စဉ်ရောင်းအငွေတွေကိုသူတို့ကဟိုအိမ်ထဲမှာတင်ထားမျိုးမဟုတ်ဘူးနေတိုင်းနေတိုင်းဘန်ထရန်ဇက်ရှင်နဲ့သွားတာဆိုတော့သူတို့ကနေ့စဉ်ပတ်စံအသွင်းရှိတဲ့ဘန်အဲ့လိုပတ်စံအသွင်းတဲ့လူတွေကိုလိုက်ရှာပြီးတော့တချို့ကလှည့်တဲ့လူတွေလည်းရှိတယ
် MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့မြန်မာနိုင်ငံတွင်းလုပ်ငန်းလှည့်ပတ်နေသောစိုးရိမ်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ဆိုတာမှာတော့ပြည်ရင်းဘန်တချို့လည်းလက်မှတ်ရေးထိုးထားတာတွေ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုတာဝန်ယူမှုရှိရှိဆောင်ရွက်ဖို့နိုင်ငံတကာစီးပွားရေးနဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်မယ်လို့ကတိပြုထားတဲ့အဲ့ဒီအကြေညာချက်မှာတော့ UAB ဘဏ်ယူမဘဏ် KBZ ဘဏ် Wave Money ရွှေဘဏ်တို့ကိုဖော်ပြထားပါတယ်အမေရိကန်ဥရောပသမဂ္ဂနဲ့ဗြိတိန်တို့ကတန်းခတ်ပိတ်ဆို့ထားတဲ့လုပ်ငန်းတွေဒါမှမဟုတ်လဲပုံကိုယ်တွေကိုဘဏ်အနေနဲ့ဝန်ဆောင်မှုပေးမထတဲ့အကြောင်းအတည်ပြုတဲ့အကြောင်းလဲ KBZ ဘဏ်ရဲ့အင်္ဂလိပ်ပိုင်း website မှာဖော်ပြထားပါတယ်။မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ကထုတ်ထားတဲ့မြန်မာနိုင်ငံတွင်းလုပ်ငန်းလည်ပတ်နေသောစိုးရိမ်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ကိုတော့ European Chamber of Commerce in Myanmar မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းကထောက်ခံထားပြီးမြန်မာနိုင်ငံတွင်းကတခြားနိုင်ငံခြားကုန်သည်ကြီးများအသင်းတွေထံကိုလည်းဖြန့်ဝေထားကြောင်း MCRB ရဲ့ website မှာဖော်ပြထားပါတယ်ရှင
်မတ်သိန်ဤထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားမစင်လိုက်ရသူတွေအတွက် website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်အခုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှကိုဆက်လက်တင်ဆက်မှာပါမင်းတက်မြို့မှာတိုက်ပွဲတွေဖြစ်လို့ကလေးငယ်တွေတက်ကြီးရွယ်တွေအပါအဝင်ထွက်ပြေးနေကြရတဲ့မင်းတက်မြို့ကန်တွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲပုန်းရှောင်နေကြရပါတယ်။အိမ်ပြန်ဖို့ပူဇာနေတဲ့ကလေးငယ်တွေပင်ပန်းနေကြတဲ့အမျိုးသမီးနဲ့တက်ကြီးရွယ်တွေဘယ်လောက်ဆင်းရဲတဲ့အခြေအနေကြုံနေကြရသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့ရဲ့အပေါ်စစ်တပ်ကလေကြောင်းကနေပါအင်အား3တိုက်ခိုက်ခဲ့တဲ့အတွက်မင်းတပ်မျိုးက3ပုံ2ပုံလောက်အိုးအိမ်ဖြစ်ထွက်ပြေးနေကြရပါတယ်။တောတောင်တွေပေါ်မှာဘေးလွတ်အောင်ထွက်ပြေးနေကြရသူ6000လောက်ရှိတယ်လို့မေလ15ရက်နေ့ကမင်းတပ်မျိုးကနေထွက်လာခဲ့တဲ့မျိုးကန်ကြောင်းဆရာတယောက်ကပြောပါတယ်။ကလေးငယ်တွေ၊သက်ကြီးရွယ်အိုးတွေ၊အမျိုးသမီးတွေအပါအဝင်ဘေးလွတ်အောင်ပုန်းရှောင်နေကြရသူတွေဘလောက်ခက်ခဲဆင်းရဲနေတယ်လဲဆိုတာသူကအခုလိုပြောပြပါတယ်
။ကျွန်တော်တို့ရဲ့မြို့နီးနားမှာပွဲပြင်းထန်လာတဲ့ဒီလေရင်တွေကိုတုံးပြီးတော့လေအဲမြို့ပေါ်တွေကိုဒီလေရင်နဲ့ပြစ်ခတ်ပြီးတော့ဒီအနှောက်တွေတုံးပြီးတော့ဒီတွေ့မြို့ထဲတွေကိုရှောက်ပြရန်တန်ပြစ်တဲ့ခါမှာကျွန်တော်တို့ဒီအသက်အန္တရာယ်ကိုစိုးရင်ပြီးတော့ကျွန်တော်တို့ထပ်ပြရတဲ့ဒီတက်ကြီးရွယ်ဟိုလေကလေးတွေဒီကိုဝန်ဆောင်မိခင်နဲ့အကုန်လုံးပဲပြင်ဒုက္ခိတတွေပေါ့နော်အကုန်လုံးပါပါကျွန်တော်အသက်အန္တရာယ်ကိုစိုးရင်ရပြီတော့ကျွန်တော်တောင်းကြတဲ့ဒီရှုံးမြောင်ထဲတွေကိုကျွန်တော်တို့အသက်လူပြီးတော့ပြေးနေရပါတယ်ကျွန်တော်လည်းခုဒီတောတောင်တွေထဲမှာပဲနေရတော့တယ်ကျွန်တော်တို့ခုဆက်ပြေးနေတဲ့ကျွန်တော်နေရာကြတော့ဒီမြို့နဲ့တော့နီးတယ်တိုးတော်လည်းပဲကျွန်တော်တို့နေရာကတော့ဟိုကြေးရွာတခြားတော့ကြေးရွာတွေနဲ့အလှမ်းဝေးတဲ့ခါကြတော့ဒီအိမ်မရမတော့ဟိုအခက်ခဲတွေတော့ရှိပါတယ် လောလောဆယ်ပေါ့ဒီအစတော့ပြည်တဲ့နေရာထိုင်တော့တဲ့ဆိုတော့နေရာထိုင်ခင်းလည်းမရှိတဲ့အခါကျတော့ဒီဖြစ်တယ်လို့ပဲနေရာထိုင်ခင်းနေအခက်ခဲတွေတော့ရှိပါတယ
်ဟုတ်ဆရာဆောဆောပြောသွားတဲ့အထက်မှာပေါ့နော်အမျိုးသမီးတွေကလေးငယ်တွေနောက်အတကြီးရွယ်ဦးတွေဒုက္ခတာတွေပါတယ်ဆိုတော့သူတို့ရောဘယ်လိုမျိုးဆရာတို့ဒီပြေးတဲ့အခါမှာပေါ့နော်အန်ဒီယာချာကနေပြီးတော့ဘယ်လိုမျိုးသူတို့ကိုဘေးလွတ်အောင်လို့ရောခေါ်ရလဲအဲ့ဒီအခြေအနေလည်းသိပြရစေ
အဲကျွန်တော်တို့ကတော့သူတို့ဒီကိုဝင်ဆောင်တွေကိုကြတော့အချီဖို့တဲဖို့တော့မဖြစ်နိုင်တဲ့ခါကျသူတို့အတန်တိုင်းဆုံးဖြစ်ဖြစ်လေးရှောက်နိုင်အောင်သူတို့ကိုတွဲပြီးတော့ချီပေးရတယ်ဒီသုခိတတွေကိုကြတော့နဲ့ဒီတတိယအိုရီယာကြတော့ကျွန်တော်တို့ကိုကြောက်ပို့ပြီးတော့ကျွန်တော်ထပ်ပြေးကြရပါတယ်
ဆရာတို့အခုထွက်ပြေးနေတယ်ဆိုတော့စွစုပေါင်းပေါ့နော်အဲ့လိုထွက်ပြေးနေရမင်းတပ်ကဆရာအပါဝင်မျိုးကလူတွေဘလောက်လောက်ဘယ်နှယောက်လောက်ရှိတယ်လို့ရောပြောလို့ရနိုင်မလဲဆရာ
ဘလောက်လောက်ဆယ်အချင်းမျိုးမှာဒီကျွန်တော်တို့မင်းတပ်ကြီးရဲ့လူဦးရေသုံးပုံပုံမှာနှစ်ပုံလောက်ကတော့ခမန်းချေပေါ့လူဦးရေ6000လောက်ကတော့ထွက်ပြေးနေကြတယ်ဒီမျိုးပေါ်မှာကျလူအနည်းငယ်လောက်ပဲကြာပါတယ်ဒီကျွန်တော်တို့တရားတလောက်ကတော့ကြံခဲ့တဲ့လူတွေလည်းပဲအတက်အန်တဲလုံချုံမှုသူတို့လုံချုံသိချမှုမရှိတဲ့အခါကျသူတို့လည်းထပ်ပြေးမယ်အနေထားမှာရှိပါတယ်တချို့လူပြောတာတော့သူတို့လည်းထပ်ပြေးချင်တယ်ဒါပေမဲ့ပိတ်မိနေတဲ့အခါကျတော့ပယ်ပြေးလို့ပြရမှာမသိသူတို့အိမ်ထဲမှာပိတ်မိနေတဲ့မြို့ထဲမှာပိတ်မိနေတဲ့အခြေအနေတွေရှိပါတယ်ကျွန်တော်တို့လည်းအဆက်အသွယ်ရတယ်ကျွန်တော်တို့ဆွေမျိုးသားချင်းတွေကတော့အဲ့လိုပြောကြပါတယ်ကျွန်တော်တို့လည်းပြေးချင်ပါတယ်သို့တော်လည်းပဲဒီ safe county စနေသူရောသူတို့ဆောက်ပြတဲ့အခါကျတော့အပြင်မထွက်ရဲပဲနဲ့အိမ်ထဲမှာအောင်းနေရတဲ့အခြေအနေမျိုးမှာရှိနေပါတယ်သူတို့မှာ
ခုအတော့ဒီဘေးလို့ရခိုးလုံနေတဲ့နေရာပေါ့နော်အဲ့နေရာမှာရောဆရာတို့နေရထိုင်ရဟိုစားရတောက်ရတဲ့အခြေအနေတွေပြောပြပါလားရှင
်အဲကျွန်တော်တို့ဒီတောတောင်ထဲဒီပြေးနေရတဲ့အခါကျတော့လော့လော့အဲတော့ဘယ်လိုပြောမလဲအစားအတောက်တွေကအခက်ခဲတွေတော့လေးကိုကျွန်တော်တို့ကြုံနေရပါတယ်အဒီတောထဲမှာရှိတဲ့တပါးပါအစည်းအရလေးတွေပဲခိုးပြီးတော့ဒီအဖြစ်ကျွန်တော်သုံးဆောင်ရပါတယ်ဆံကတော့ကျွန်တော်ထပ်ပြေးလာတဲ့အချိန်မှာတပါးတဲ့ယူဆောင်လာတဲ့ဟာအစားစားပေါ့တရက်မျက်စားတော့ကျွန်တော်ပါလာပြီးတော့ထပ်ပြေးလာကြတာဒါလေးလဲခုနေထားမှာတော့ကုန်နေပြီမြို့ပေါ်လဲပြန်လို့မရဘူးဒီစစ်တပ်ကြီးကနေဒီတောက်လျှောက်မြို့ထဲတွေကိုပြေးပြီးတော့တွေ့ရမဲမဲမြန်ကိုကြီးစားနေသူတို့ကလက်နဲ့ကြီးနေတယ်ပြည့်တဲ့ခါကျတော့ကျွန်တော်တို့ဒီမြို့ပေါ်ကိုကျန်နိုင်တဲ့အချိန်တွေလုံးဝမရှိဘူးတဲ့အန္တရာယ်ဆိုရင်ရတယ်ဆိုတော့ကျွန်တော်တို့ညွန်ထဲအင်တာနက်ကြံဝင်နိုင်တဲ့အခြေအနေမရှိပါဘူး။ရှေ့ဆက်ပြီးတော့ကျွန်တော်တို့အစားအသောက်တွေချက်ခဲလာတဲ့အခြေအနေရှိပါတယ
်။ဆရာအဲ့တော့ဟိုလေဆရာပြောတော့ကိုယ့်ရဲ့ဒီအိမ်နေတဲ့မြို့ရဲကိုပြန်ဝင်လို့မရဘူး။ကိုယ့်အိမ်နဲ့ပြန်သွားလို့မရဘူးဆိုတော့ဒီဘော့လောအပြစ်ခတ်တွေဒီတိုက်ပွဲတွေမဖြစ်ခင်တုန်းကဆရာတို့မင်းတပ်မြို့မှာနေခဲ့ရတဲ့အခြေအနေလည်းသိပြရစေရှင်။
ဟုတ်ကဲ့ဒီတိုက်ပွဲမဖြစ်ခင်မှာတော့ကျွန်တော်တို့ကကျွန်တော်အေးအေးချမ်းချမ်းပဲပါဒီကိုယ့်အလုပ်ကိုအလုပ်ကိုယ်ထမင်းကိုစားပြီးတော့ဘတုကိုမှဒီလိုဘာကိုဖန်တိုက်ခိုက်တာဒီမရှိဘဲနဲ့ကျွန်တော်တို့ငင်းငင်းဆန်ဆန်အေးချမ်းချမ်းပဲကျွန်တော်ပြည်သူကတော့ဒီလိုပဲနေထိုင်ခဲ့ကြတာပါဒီစစ်ကောင်စီရဲ့ဒီမတရားဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီဆန်တပ်ပြမှုတွေပြီးတော့ရှိလာတဲ့ခါမှာသူတို့ကအစံဖက်ဖန်စီတာတွေ905အခါကိုဒီစာကြည့်ထုတ်လာဆိုတော့တို့ဖန်စီမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီကျွန်တော်တို့ရဲ့မြို့ဟာဒီနေအချမ်းမှုမရှိတော့ဘူးအဲ့ဒီခါကျတော့ကျွန်တော်တို့ဒီအပြစ်ခတ်ဒီနောက်ပိုင်းမှာရှိလာတဲ့တဲ့အခါမှာကျွန်တော်တို့ဖြေးလာရတဲ့အနေထားရှိပါတယ်ကျွန်တော်တို့အစပိုင်းမှာတော့ကျွန်တော်မြို့ဟာအေးအေးချမ်းချမ်းပါပဲကျွန်တော်ပြည်သူတွေကဘတုကိုမှအနောက်ချက်မရှိဘဲနဲ့ကိုယ်ပွန်းကိုကြောင်းပြီးတော့ဟာနေထိုင်ကြတဲ့ကျွန်တော်ကစာမန်ရိုးသားတဲ့ပြည်သူတွေပါလို့
တောတောင်တွေထဲမှာပင်ပင်ပန်းပန်းဆင်းဆင်းရဲရဲပုန်းရှောင်နေကြရသူတွေအနေနဲ့နေရောညပါရက်ထက်မအေးနိုင်ကြတဲ့အခြေအနေကိုလည်းထွက်ပြေးနေသူကအခုလိုပြောပြပါတယ
်တို့တစ်ဖြစ်နေခင်းနေဖက်တမဆိုလို့ရှိရင်ကျွန်တော်တို့ပုန်းရှောင်တဲ့နေရာတွေကိုဒီစစ်ကောင်စီရဲ့တပ်သားတွေကနေကျွန်တော်တို့နေတဲ့နေရာကိုအပြောက်ကြီးတွေနဲ့ထုမာကိုလက်နဲ့ကြီးတွေနဲ့ပြစ်မာကိုကျွန်တော်အင်မတန်မှစိုးရင်ရတယ်ပြလို့ရှိရင်ကျွန်တော်တို့နေတဲ့နေရာတွေကိုလိုက်ပြီးတော့တီးပြီးတော့ကျွန်တော်နေရာတွေကိုသူတို့အရှင်းလေးကြီးတွေပါလေလုတ်ဆောင်လာမှာကိုကျွန်တော်တို့စိုးရင်ရကျွန်တော်တို့ရဲ့အတက်အတန်အန္တရာယ်ပေါ့ကျွန်တော်တို့လိုက်လံပြီးတော့ဖြစ်ခတ်မှာကိုကျွန်တော်တို့စိုးရင်နေရတယ်ညအိတ်တဲ့အချိန်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကတော့အလုံးလုံးချုံချုံမအိပ်ရဘူးပေါ့ဒီစစ်ကောင်စီရဲ့တပ်သားတွေကပယ်ချင်ရောက်လာမလဲကျွန်တော်တို့ကိုပယ်ချင်လိုက်ရှာလာမလဲဆိုတဲ့စိုးရင်ထိတ်လန့်မှုတွေနဲ့ပဲညအချိန်တွေကိုပဲကျွန်တော်တို့ဖြတ်တန်းနေရပါတယ
်စစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးအဖွဲ့တွေကြအပြန်အလှန်ပြစ်ခတ်တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ကလေးငယ်တွေဟာလည်းကလေးတဘာဝစော်ကစားခြင်းလို့အိမ်ပြန်ဖို့ပူဇော်နေကြပါတယ်
။ကလေးတွေကတော့တော်တော်ဟိုပင်ပန်းနေကြရပါတယ်။သူတို့တော့ဆဲတောင်ဆဲတွေမှာဒီမိုးတန်နေတန်နေကြတဲ့မှာသူတို့လည်းအင်မတန်မှကြေကွဲဖော်ရသူတို့ရဲ့အခြေအနေလည်းတွေ့မြင်နေရပါသူတို့ကလည်းအိမ်ပြန်ချင်တယ်ပေါ့သူတို့မှအိမ်မှာရှိခဲ့တဲ့ပစားပြားတွေသူတို့တန်တာကြတယ်အဲ့ဒါတွေနဲ့စော့ချင်ကြတယ်ပြန်ချင်ကြတယ်အဲဆိုတော့ကလေးတွေကတော့ပူဆာကြတာပေါ့သူတို့ကတော့အိမ်ကိုပဲတချင်လို့ပြန်ချင်ကြတယ်ဒီတော့တောင်တွေထဲမှာ၆ကပားတွေကြောက်ဆောင်တွေကြားထဲမှာသူတို့ကတော့မနေချင်ဘူးပေါ့အိမ်ပြန်ဖို့ ခြင်းလုံးပူစားကြတယ်ပေါ့တော့အမျိုးသမီးနဲ့တတိယအိုရင်းလည်းပဲသူတို့အုတ်ပြင်းအိမ်ပြင်းဒီလိုမျိုးတခါမှနေဟိုတော်သေးထပ်ပြေးရတဲ့အခြေအနေမျိုးသူတို့မှမကြုံဖို့ရခါကြတော့တော်တော်လေးကိုဒီအခက်ခဲတွေကျွန်တော်တို့မှကြုံနေရပါတယ်သူအခုဆော့ပြေးလာတဲ့သူတွေတော်တော်များများတော့သူတို့ထားခဲ့တဲ့အိုးအိမ်တွေပြည်စည်းရင်ပြည်စည်းပါလိမ့်စေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံချင်းဖက်ဒရယ်ဒီမိုကရေစီရောက်ပြီးတော့ငင်းချမ်းရင်ကျွန်တော်တို့ဂျင်းနပ်ပါတယ်တဲ့အိုးအိမ်ကကျတော့ပြန်ထူထောင်လို့ရပါတယ်တဲ့အဲ့လိုသူတို့ပြောတာနေကြတော့ကျွန်တော်တို့လည်းပဲတော်တော်လေးကိုအားတင်ထားရတဲ့အခြေအနေမျိုးဖြစ်ပါတယ်
ဆရာတို့ဘယ်အချိန်မှဒီကိုအိမ်ကိုပြန်ရမယ်မသိတော့ဆရာတို့နောက်ရှေ့ဆက်ပြီးတော့ကောဘယ်လိုလုပ်ကြမလဲဘယ်လိုအခြေအနေအစားအသောက်ကလည်းအခုတခြားလာပြီပြတ်လတ်လာပြီဆိုတော့ဆရာတို့အဲ့ရှေ့ဆက်ဖို့အတွက်ကောဘယ်လိုမျိုးပြင်ဆင်ထားလဲဆရာ
ဟိုလောလောဆယ်ပေါ့နော်ကျွန်တော်တို့ပါဒီကိုအတက်လုံခြုံရေးပေါ့ဒီအတက်ပေးရနေလွတ်မြောက်ဖို့ပဲကျွန်တော်တို့မှစဉ်းစားပြီးတော့ထပ်ပြေးနေရတဲ့အခါကျတော့ရေရှည်စားတောက်နေထိုင်ဖို့ကျတော့ကျွန်တော်တို့မှရှေ့ဆက်ပြီးတော့အစီအစဉ်လေးတွေချမှတ်ထားတာလောလောဆယ်မှာတော့မရှိသေးပါဘူး
အခုလိုမျိုးအိုးအိမ်ဖြစ်ထွက်ပြေးနေကြရတဲ့မင်းတပ်ပြည်သူတွေအတွက်ပြည်တွင်းမှာသာမကနိုင်ငံတကာမှာရှိနေကြသူတွေကစိုးရိမ်ပူပန်ကြောင်းပြောနေကြတဲ့အပေါ်မှာဝမ်းသာကျေးဇူးတင်တယ်လို့မင်းတပ်မျိုးခန့်ကပြောပါတယ်ရှင်ကျွန်မဆွမ်းမြတ်ပါပ
ါလောကရီပြောသမျှအစီအစဉ်ကိုမဆွမ်းမြတ်မွန်တင်ဆက်ခဲ့တာပါ VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်အခုအင်္ဂါနေ့နနက်ခင်းတနာရီအစီအစဉ်ကိုမနက်8နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 11813ညလိုင်းတိုမီတာ32 kHz 9335တို့ကနေလည်းကျမတို့ပြန်လည်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပြီးအထူးသဖြင့်ပြည်သူတွေဟာကုနေအိမ်တွေမှာကိုမနေရဲပဲအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်နာဘတ်နာကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်လက်နက်မပါဘဲငြင်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကပြင်းပြင်းထန်ထန်ပစ်ခတ်နှိမ်နှင်းမှုတွေကနေ3လကျော်ကြာလာချိန်မှာတေဆုံးတာအဖမ်းဆီးခံရတာတွေတိုးလာနေတာကြောင့်ရှောင်းတိန်ကာဝယ်တာပဲလုပ်နေတဲ့ပြည်သူတွေဟာအခုအခါမှာရရအိမ်လုတ်လက်နက်တွေဒါမှမဟုတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီမစစ်တင်တန်းတွေတက်ပြီးဒဏ်ပြန်တွန်းလှန်တိုက်ခိုက်ရတဲ့အနေအထားကိုရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်တောတောင်တွေထဲပုံအောင်ထွက်ပြေးနေရသူတွေမှာစားနပ်ရိက္ခာတောက်သုံးရည်နဲ့ခိုးလုံစရာအပြင်ကျန်းမာရေးစောင့်ရှောက်မှုတွေပါအရေးတကြီးလိုအပ်နေကြောင်းလည်းပြောပါတယ် Frontier မြန်မာ Magazine Editor Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမယ်လင်းပေါ်မတက်ခင်ကလေးမှာပဲတနင်္လာနေ့မနေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေးစိတ်မှာအဖမ်းခံခဲ့ရတယ်လို့ Magazine တိုက်ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူကိုရန်ကုန်အင်းစင်အချင်းတောင်ကိုပို့လိုက်ကြောင်းသိရတယ်လို့လည်းပြောပါတယ်သူ့ရဲ့အခြေအနေကိုစိုးရိမ်ပူပန်နေကြောင်းနဲ့သူ့ကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုတာပါ American နိုင်ငံသားဌာနပြောခွင့်ရကလည်း American နိုင်ငံသားတဦးမြန်မာနိုင်ငံမှာအဖမ်းခံရတယ်ဆိုတာသိရကြောင်းနဲ့နိုင်ငံခြားချရောက်နေတဲ့ American နိုင်ငံသားတွေနဲ့ပတ်သက်ပြီး American နိုင်ငံခြားရေးဌာနကအလေးနဲ့ထားရှိတယ်လို့သူ့ရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းထားတာ၄လနီးပါးရှိလာနေပေမဲ့ဆီအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနေ့စဉ်လိုလိုဆက်ရှိနေပြီးတနင်္လာနေ့မှာတော့ရန်ကုန်အပြင်တခြားနယ်မြေတွေမှာလူပေါင်းရာချီပါဝင်တဲ့တပိတ်စစ်ကြောင်းတွေပြန်ပြီးထွက်လာတာတွေ့ရပါတယ်။နေ့စဉ်မပြတ်ပြည်သည်ပြည်ပျောက်ကြားတပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပောက်ကွဲမှုတချို့နေစဉ်လိုလိုရှိနေပြီးစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးမှုတွေလည်းဆက်ပြီးရှိနေပါတယ်။စစ်တပ်အာဏာသိမ်းပြီးပြီးချင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ကိုမေလ24အင်္ဂါနေ့ကနေပြည်တော်စဘူသီရိမြို့နယ်ထဲကနေပြည်တော်ကောင်စီဝင်းနဲ့မှာအထူးတရားရုံးနဲ့ရုံးထုတ်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ပဲဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါကျမတို့အစီအစဉ်တွေကို VOE website ဆာမျက်နှာမှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေကျမအင်ဂျင်နိုင်ပါ
This program